ကလသမဂအထွေထွေညီတက္ကံကဖွဲ့စည်းပေးထားတဲ့ CAAC လို့ခေါ်တဲ့ကလေးတငယ်များနဲ့လက်နက်ကန်ပဋိပက္ခဆိုင်ရာပြဋ္ဌာန်းချက်ပြည့်မီရေးအဖွဲ့ဝင်နိုင်ငံတွေဆောင်ရွက်နိုင်မယ့်နည်းလမ်းတွေကိုအတွင်းရေးမှူးချုပ်ရဲ့ CAAC အထူးကိုယ်စားလှယ်ကချမှတ်ပြဋ္ဌာန်းလိုက်ပါတယ်။စစ်ပွဲတွေရဲ့အန္တရာယ်ကနေကလေးတငယ်တွေကိုအကာအကွယ်ပေးရေးတိုးမြင့်ဆောင်ရွက်နိုင်မယ့်အစိုးပြုချက်6ချက်ကို2015ခုနှစ်အစည်းအဝေးခန်းစာထဲမှာအထူးကိုယ်စားလှယ်လိုင်လာဇာရူဂီကထည့်သွင်းဖော်ပြထားပြီးအဲ့ဒီအစီအခံစာကိုလာမဲ့82ကြိမ်မြောက်ကုလသမဂ္ဂအထွေထွေညီလာခံမှာတင်သွင်းမှာဖြစ်ပါတယ်။အထူးကိုယ်စားလှယ်အနေနဲ့မြန်မာနိုင်ဂျီးရီးယားနဲ့ဆိုမာလီယာစတဲ့နိုင်ငံတွေကိုကိုယ်တိုင်တွားရောက်ခဲ့ပြီးအစိုးရရရှိတဲ့ပဋိပက္ခတွေမှာပါဝင်ပတ်သက်သူတွေနဲ့တခြားသက်ဆိုင်သူတွေနဲ့အရေးတိုက်ရိုက်ထိတွေ့ပြောဆိုတာအဲ့ဒီအဖွဲ့အစည်းတွေကတင်ပြချက်တွေကိုအစီအခံစာထဲမှာဖော်ပြထားပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ဖော်ပြထားတာမှာတော့ကလေးစစ်သားစုဆောင်းမှုနဲ့အသုံးပြုမှုအဆုံးသတ်ရေး2012ခုနှစ်ကရရှိခဲ့တဲ့သဘောတူညီချက်အကောင့်ထဲဖော်ဆောင်မှုအခြေအနေတွေကိုအခုနှစ်ဇူလိုင်လ12ရက်ကနေ18ရက်နေ့အထိအထူးကိုယ်စားလှယ်အနေနဲ့နေပြည်တော်မန္တလေးကချင်ပြည်နယ်မြို့ကြီးနားမြို့တို့ကိုတွားရောက်ပြီးမြန်မာအစိုးရအစိုးရအရာရှိတွေနဲ့တွေ့ဆုံဆွေးနွေးခဲ့တယ်လို့ဆိုပါတယ်အထူးကိုယ်စားလှယ်အနေနဲ့ KIA KNU KNI စတဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့အစည်းတွေကကိုယ်စားလှယ်တွေနဲ့လည်းကလေးစစ်သားအသုံးပြုမှုအခြေအနေကိုဆွေးနွေးခဲ့တယ်လို့ဆိုပါတယ်မြန်မာအစိုးရနဲ့ရရှိထားတဲ့သဘောတူညီချက်အရမြန်မာတပ်မတော်အတွင်းမှာရှိတဲ့ကလေးစစ်သားတွေယာနဲ့ချီပြီးပြန်လွတ်ပေးခဲ့တာကုလသမဂ္ဂနဲ့မြန်မာအစိုးရကြားကပူးပေါင်းဆောင်ရွက်မှုတွေအရစစ်တပ်အစအုပ်အနေနဲ့အဖွဲ့အစည်းတွေကိုပုံမှန်တိုးမြင့်စစ်ဆေးမှုတွေလှုပ်ဆောင်နိုင်တာတင်နန်းပို့ချတာတွေလှုပ်ဆောင်နိုင်ခဲ့တယ်လို့ဆိုပါတယ်အဲဒီလိုတိုးတက်မှုတွေတစ်ဖက်မှာရှိနေပေမဲ့လည်းစစ်တပ်ထဲမှာကလေးစစ်သားတွေဆက်ရှိနေတုန်းဖြစ်ပြီးရှေ့တန်းတွေကိုလည်းပို့နေတုန်းဖြစ်တယ်လို့အစိုးရကစာမှာဖော်ပြထားပါတယ်အရသာဒီအကြီးမားဆုံးထိခိုက်ဒဏ်ရာမှုတွေဖြစ်ပေါ်စေပြီးလူမှုအတိုင်းဝိုင်းအလုံးနဲ့တကမ္ဘာလုံးကမြေဒေါသဖြစ်ပေါ်မှုတွေကိုဖြစ်ပေါ်စေတဲ့အကြမ်းဖက်လုပ်ရတဲ့ကြောင့်ကလေးငယ်တွေအပေါ်မမျှမတထိခိုက်စေသလိုတခါတရံမှာဓာတ်ရိုက်ပြစ်မှတ်ထားလှုပ်ဆောင်တာတွေပါရှိတယ်လို့34မျက်နှာပါအစင်ခံစာမှာဖော်ပြထားပါတယ်ဒီအစင်ခံစာကိုတော့ဩဂုတ်လ2014ခုနှစ်နဲ့ဇူလိုင်လ2015ခုနှစ်အကြာစစ်တမ်းကောက်ယူပြီးရေးသားခဲ့တာဖြစ်ပြီးတော့အထွေထွေညီလာခံကိုအလားတူအစင်ခံစာနှစ်စဉ်တင်သွင်းရတာဖြစ်ပါတယ်